မေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဒုတိယကြိမ်မြောက်နိုင်ငံတော်အခြေပြမင်းငုံးကိုဒီကနေ့ညပိုင်းမှာပြောကြားဖို့ရှိပါတယ်။အမေရိကန်အောက်လွှတ်တော်မှာကမကြခင်တုန်းကပဲဒီမိုကရက်ပါတီကနိုင်ရပြီးတော့လွှမ်းမိုးထားတာဖြစ်ပြီးလူနည်းစုနဲ့အမျိုးသမီးလွှတ်တော်အမတ်တွေလည်းဒီမိုကရက်လွှမ်းမိုးတဲ့လွှတ်တော်အဖြစ်မှာစံချိန်တင်လောက်အောင်အရေးအတွက်တွေများပြနေတဲ့ကာလဖြစ်ပါတယ်။ဒီကနေ့ကသမ္မတမင်းငုံးမတိုင်ရင်အခြေအနေတွေကို Pesti Wara Kusawara ဒရင်ပီပူထားတာကိုကျွန်တော်ဆက်ပြီးတော့တောပြအောင်တကယ်တော့ပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ကနိုင်ငံတော်အခြေပြမင်းငုံးကိုသမ္မတထရမ့်ကပြောရမှာပါဒါပေမဲ့လည်းအဲဒီတုန်းကအစိုးရရန်နေရာတချို့ရပ်တန့်နေကြကြောင်းအောက်လွှတ်တော်ရဲ့ဥက္ကဋ္ဌနန်စီဖလိုစီကအစိုးရလုံခြုံရေးအားလုံးပြန်လည်ပတ်တော်မှာလွှတ်တော်မှာမင်းငုံးလာပြောဖို့သမ္မတထရမ့်ကိုတားမြစ်ခဲ့ပါတယ်အခုတော့အစိုးရအားလုံးပြန်ပြီးတော့လည်ပတ်နေပြီမို့ငကုံတော့ကစီစဉ်ထားတဲ့အချိန်ထက်တပတ်နောက်ကျပြီးဒီကနေ့ညမှာသမ္မတထရမ့်လွှတ်တော်အတွင်းမင်းငုံးပြောပါလိမ့်မယ်မက္ကဆီကိုနယ်စပ်တခြားဒဇိုင်းကာယံရေးအတုံးကြီးချပေးဖို့ကိစ္စမှာသမ္မတနဲ့ဒီမိုကရက်လွှတ်တော်မှတ်တွေကြားမပြေမလည်ဖြစ်ခဲ့တာကြောင့်အမေရိကန်တမိုင်းမှာအကြာရှည်ဆုံးအစိုးရရန်နေရာတွေရပ်တန့်ခဲ့ရပါတယ်။စုစုပေါင်း35ရက်ကြာပြီးမှလုပ်ငန်းတွေအားလုံးပြန်လည်ပတ်နိုင်ခဲ့တာပါ။ဒီကနေ့ကပြောမယ့်မိန်ကုံးဟာသူ့အပေါ်ယုံကြည်မှုတွေပြန်ပြီးတော့ရှိလာအောင်သမ္မတထရမ့်ကကြိုးပမ်းမဲ့မိန်ကုံးဖြစ်လိမ့်မယ်လို့အမေရိကန်တက္ကသိုလ်လွှတ်တော်နဲ့သမ္မတဆိုင်ရာလေ့လာရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးDavid Barker ကပြောပါတယ်
His entire goal right with the State of the Union is going to be to try to
သမ္မတထရမ့်ရဲ့နိုင်ငံတော်အခြေပြမင်းငုံးကြီးရဲ့ချက်ကတော့ဤရဲ့နိုင်ငံရေးရည်ချီချက်ကတကယ်ပဲခိုင်မာအကောင်းနေတယ်အားနည်းမှုတွေမရှိဘူးဖြစ်ခဲ့တာတွေမှာသူတက်ကအရေးနိုင်တာမရှိဘူးသူနဲ့ပတ်သက်တဲ့သတင်းတွေမှာဖော်ပြနေတာတွေမဟုတ်ဘူးဆိုတာကိုသူပြန်ရှင်းပြမယ်သဘောပါပဲ
ဒီကနေ့ပြောမယ့်နိုင်ငံတော်အခြေပြမင်းငုံးအခမ်းအနားမှာထူးခြားချက်တစ်ခုရှိမှာကတော့အမျိုးသမီးလွတ်တော်အမတ်တွေအားလုံးဝိဆုံအဖြူဝိဆင်ဒီအခမ်းအနားကိုတက်ရောက်ကြဖို့အောက်လွှတ်တော်ဒီမိုကရက်တစ်အမျိုးသမီးရေးရာအဖွဲ့ကစီစဉ်ထားတာပါပဲ1920ခုနှစ်တုန်းကအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိလှုပ်ရှားမှုကိုဂုဏ်ပြုတဲ့အနေနဲ့အခုလိုစီစဉ်တာပါ2019ခုနှစ်မှာသမ္မတထရမ့်နိုင်ငံတော်အခြေပြမင်းငုံးပြောခဲ့တုန်းကဒီမိုကရက်လွှတ်တော်အမျိုးသမီးအမတ်တွေအဖြူရောင်ဝိဆုံဝိခဲ့ကြပါသေးတယ်အဲ့တုန်းကရည်ရွယ်တဲ့အတိတ်တွေကတော့သမ္မတထရမ့်ဆိုရလက်ထက်မှာအမျိုးသမီးအခွင့်အရေးတွေကိုဖိနှိပ်မှာစိုးရိမ်လို့ပါပဲဒီနေ့အဖြူအောင်ဝတ်တဲ့ရွယ်ချက်ကတော့တမျိုးပါအမျိုးသမီးတွေရဲ့စီးပွားရေးနဲ့သူတို့ရဲ့မိသားစုတွေအတွက်လုံခြုံရေးတွေတိုးမြင့်လာအောင်အားပေးတဲ့သဘောလို့ဆိုပါတယ်အမျိုးသမီးနဲ့အမျိုးသားလိုအပ်ကတန်းတူဖြစ်ရေးဈေးသက်သာတဲ့ကလေးဆောင်ရှောက်မှုမိသားစုဆံပြီးချစ်ခင်ယဉ်ညွတ်မှုရှိတဲ့လုပ်ငန်းခွင်ရရှိရေးလိမ်မိုင်းဆိုင်ရာစော်ကားမှုစတဲ့ကိစ္စတွေကိုပို့ပြီးတော့ကောင်းမွန်လာရေးအသိပေးတာလည်းဖြစ်ပါတယ်ဒါပေမဲ့လည်းသမ္မတထရမ့်ကတော့ဒီလှုပ်ရှားမှုကိုအကောင်းဘက်ကမြင်မှာမဟုတ်ဘူးလို့ David Barker ကပြောပါတယ
် To him all the women spent sitting out there wearing white is just
အထူးရောင်းဝတ်စုံတွေဝတ်ထားကြတဲ့မျိုးသမီးတွေလက်တော်ထဲမှာဖန်နေကြတာကသမ္မတထရမ့်တက်တော့သူ့ကိုအကြီးအကျယ်ကန့်ကွက်နေကြတာလို့မြင်မှာပါပဲသူတို့များတွေကိုအခမ်းအနားတက်ရောက်သူတဝက်လောက်ကလက်ခုပ်တီးအားပေးတာတွေမတ်တပ်ရဂုဏ်ပြုတာတွေလည်းမလုပ်ကြမှာသိကြပါတယ
်သမ္မတထရမ့်ကတော့သူတီဆောက်ချင်နေတဲ့နေဆက်တိုင်းကာယံရေးကိစ္စကိုဖြစ်မြောက်အောင်နိုင်ငံတော်ရဲ့အရေးပေါ်ကြေညာချက်ကိုထုတ်ပြန်တဲ့သဘောတောက်ကြနေတော့ကအရေးမွဲ့ပြောထားပါတယ
် Well I'm saying listen closely to the state of the union
နိုင်ငံတော်ခြေပြမင်းငုံးကိုစီစီချာချာနားထောင်ဖို့ကျွန်တော်ပြောပါတယ်တိတ်ပြီးတော့စိတ်လှုပ်ရှားရမယ့်ကိစ္စကိုခင်ဗျားတို့တွေးကြပါလိမ့်မယ်လို့သမ္မတထရမ့်ကသတင်းတော်တွေကိုအင်ဒီရောမှာပြောခဲ့တာပါဒီကနေ့အခမ်းအနားမှာဒီမိုကရက်တွေဘက်ကတုံ့ပြန်တဲ့မင်းငုံးကိုပြောကြားဖို့ရွေးချယ်ထားတဲ့သူကတော့ဂျော်ဂျီယာပြည်နယ်ရဲ့အုပ်ချုပ်ရေးမှူးဝန်ရောက်ရှင်ပြန်ကယ်တော့ကအရေးနိုင်သွားခဲ့ရတဲ့အာဖရိကနယ်ဘွားအမေရိကန်မျိုးသမီးစတေးစီအဘရန်စ်ပါပဲသူရင်းနေရတဲ့ကိစ္စကအမေရိကန်တနိုင်ငံလုံးလူမျိုးရေးနဲ့ပတ်သက်ပြီးတော့သတိထားမိစရာဖြစ်ခဲ့ပါတယ်ဒီနေ့ခန္ဓာမှာဒီမိုကရက်တစ်ပါတီကသူ့ကိုတုံ့ပြန်မိန့်ခွန်းပြောမဲ့သူဖြစ်ရွေးချယ်လိုက်တာဟာမတူကွဲပြားမှုကိစ္စကိုဒီမိုကရက်ပါတီကအာရုံစိုက်ထားတယ်ဆိုတာကိုအချက်ပြလိုက်တဲ့သဘောလည်းဖြစ်ပါတယ်လွတ်တော်နေရာလုံးရဲ့ရှေ့မှာဒီကနေ့ညသမ္မတထရမ့်ပြောကြားမဲ့နိုင်ငံတော်ခြေပြမိန့်ခွန်းကိုဝါရှင်တန်ဒီစီဆန်တော်ကျင်းအင်္ဂါည9နာရီမြန်မာဆန်တော်ကျင်းဗုဒ္ဓဘုရင့်မနက်ခင်း7နာရီခွဲမှာစတင်မှာပါဒီခန္ဓာကိုယ် VOA မြန်မာပိုင်း website နဲ့ Facebook ကနေလည်းတက်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်